ကွန်ဝေကယောဂါကာလရနာထားတဲ့ကချင်ပြည်နယ်ကကြောင်မြတ်သူဖော်ရေးလုပ်ငန်းတွေပြန်လည်ဆက်တင်ခွေရဖို့လုပ်ငန်းရှင်တွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအက်ကနွန်ပါ။မိုးသွင်းကာလအန္တရာယ်ရှိတဲ့ကြောင့်ရနာထားခဲ့ရကနောက်ပိုင်းမှာကယောဂါကူးစက်မှုတွေကြောင့်ပါဆက်လက်ရနာထားခဲ့တဲ့ကချင်ပြည်နယ်ကကြောင်မြတ်သူဖော်ရေးလုပ်ငန်းတွေကိုအခုအခါပြန်လည်လုပ်ကိုင်ခွေရဖို့လုပ်ငန်းရှင်တွေကအနာပိုင်တွေကိုတိုက်တွန်းနေတာဖြစ်ပါတယ်။၆လလောက်ကြာလုပ်ငန်းတွေရပ်ဆိုင်ထားခဲ့ရတဲ့လုပ်ငန်းတွေကိုပြန်လည်လုပ်ပိုင်ခွင့်ရဖို့မြန်မာနိုင်ငံကြောင်မြတ်ရတနာလုပ်ငန်းရှင်များအတင်းကြုတ်ကသစီတာဝန်ရှိသူတွေထံတင်ပြထားတယ်လို့လည်းဖက်ကန်းမြို့နယ်ကြောင်မြတ်လုပ်ငန်းရှင်များအတင်းဥက္ကဋ္ဌဥစော်လေးမီကပြောပါတယ
်ခုကိုပဲလည်းအတင်းဟိုပါဘောနော်ဟိုလိုကြီးရောင်းနေသွားတာမဟုတ်ပေမဲ့လည်းတိုင်းနာတစ်ခုရောင်းနေလာတာနဲ့အမြပြီးတော့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီဘောနော်ဒီလိုထားပြီးတော့မှလုပ်ကိုင်ဆောင်ရွက်သွားရင်တော့မဖြစ်နိုင်ဘူးလားဘောနော်ဒီလိုလေးပေါ့တင်ပြချင်အဲ့ဒီမှာလဲကျွန်တော်တို့ကနည်းနည်းလေးတင်ပြတောင်းဆိုထားတာကတော့ဘာတွေလဲဆိုတော့လက်ရှိကျွန်တော်တို့ကဖေဖော်ဝါရီလ3ရက်နေ့မှာဖွင့်ပွင့်ခြင်းကိုလုပ်ငန်းကိုလည်းပတ်ပြီးလုပ်ကိုင်ခြင်းတယ်ပေါ့နော်အဲ့ဒီအတွက်ကိုလက်ရှိကျွန်တော်တို့ဝန်ထမ်းတွေခေါ်ယူရမယ့်ကိစ္စတို့မဟုတ်အဲဒီလုပ်ငန်းတွေကိုပြင်ဆင်ရမယ့်ကိစ္စတွေကိုလည်းအဲဒီဇန်နဝါရီလ3လပိုင်းနဲ့မှာတော့အဲဒီလုပ်ငန်းတွေကိုချုပ်တင်ပြင်ဆင်ခွင့်လေးပေါ့နော်ပေးဖို့လည်းအဲ့ဒီလိုလည်းကျွန်တော်တောင်းဆိုထားပါတယ်ခင်ဗျာဟုတ်
ကြောင်မြတ်သူဖော်ရေးလုပ်ငန်းတွေကိုတော့အန္တရာယ်ရှိတဲ့မိုးရာသီကာလပြီးခဲ့တဲ့ဇူလိုင်လကနေစက်တင်ဘာလအထိရနာထားရာကနောက်ပိုင်းမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရတာကြောင့်အနာဘာတွေကနောက်ထပ်သက်တမ်းထပ်တိုးခဲ့တာအခုဆိုရင်တီလာဆနာရီလကောင်အထိဖြစ်ပါတယ်ကြောင်မြတ်သူဖော်ရေးလုပ်ငန်းတွေရနာထားရတာ6လလောက်ကြာလာတဲ့အချိန်မှာလုပ်ငန်းရှင်တွေထိခိုက်နစ်နာနေတယ်လို့အလုပ်သမားတွေအကြားမှာလည်းအခက်ခဲတွေကြုံနေရတယ်လို့ဖက်ကန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မီကပြောပါတယ
်အခြေခံလူတန်းစားရဲ့ကြောက်ရှာတဲ့သူတွေလည်းအလုပ်လက်မဲ့ဖြစ်နေတာပေါ့ဗျာတူးလည်းမတူးနိုင်ဆိုတော့အကုန်လုံးကအဲ့ဒီမှာကိုဗစ်နဲ့ဆိုတော့အကုန်လုံးကလုပ်ငန်းတွေရပ်တန့်နေတာပေါ့ရန်ကုန်မှာတော့မှအထည်ချုပ်လုပ်ငန်းတွေပါတယ်အထည်ချုပ်စိတ်ယုံတွေပါတယ်ကိုပြန်လုတ်ခိုင်းနေပြီဒါအမိုးအောက်မှာလေကျွန်တော်စီကြတော့လူလလလကွင်းပြင်းကြီးအောက်မှာ social distancing ဆိုလဲအကွာကြီးနဲ့လုပ်လို့ရတယ်လူလလလုပ်လို့ရတယ်ဒါတွေလဲလုပ်လို့ရရင်တော့ကျွန်တော်အနေနဲ့တစ်ဖက်တစ်လမ်းအနေနိုင်ငံရဲ့အခွင့်အမဏ္ဍာရတာပေါ့ဗျာ
ဒါပေမဲ့လည်းဖြစ်ခဲ့တဲ့နှစ်တည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဒုတိယလှမ်းကြုံနေရချိန်မှာကချင်ပြည်နယ်ကကြောင်မြတ်သူဖော်ရဒေသတွေအပါအဝင်ရောဂါကူးစက်မှုတွေရှိခဲ့တာကြောင့်ထိုင်းချောက်ကန့်တတ်တာတွေလည်းရှိခဲ့ပါတယ်ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်ပြင်မထွက်ရအမိန့်ထုတ်ပြန်ထားတာကိုပြည်ခရဲလထဲမှာပဲရုတ်တိုင်လိုက်ပေမဲ့ကူးစက်မှုအန္တရာယ်ရှိနေတဲ့ဖက်ကန်းမြို့နယ်ကရက်ကွက်နဲ့ကြည်ရွာအုပ်စုရှိခုမှာတော့ဆက်လက်ထုတ်ပြန်ထားဆဲဖြစ်ပါတယ်။ဒါကြောင့်လဲကြောင်မြတ်သူဖော်ရေးလုပ်ငန်းတွေပြန်လည်လုပ်ကိုင်မယ်ဆိုရင်ကပ်ယောဂါကာလကျန်းမာရေးစည်းကမ်းတွေကိုလိုက်နာဖို့လိုအပ်မယ်လို့လဲကချင်ပြည်နယ်တရံစားသားနဲ့တဘာဝပတ်ဝန်းကျင်ထိုင်တဲ့ရေးဝန်ကြီးဦးတာချီလာဆိုင်ကပြောပါတယ်
။ကိုဗစ်ထိန်းချုပ်ဟိုကာကွယ်ရေးကထုတ်ပြန်ထားတဲ့ဒီမင်းစီကန်းနေပေါ်မှာတော့သူတို့လိုက်နာပြီးမှဆောင်ရွက်ဖို့တော့လိုမှာပေါ့အဲ့ဒါလေးတွေတော့လိုက်နာဖို့အတွက်ကိုလည်းဒီတက်ဆိုင်ရာလုပ်ငန်းရှင်ကုမ္ပဏီတွေကိုတော့အဲလမ်းညွှန်သွားဖို့တော့ရှိဖို့များရှိကြမှာပေါ့နော်ဒါကတော့ဒီပြည်တော်စုရဲ့လုပ်ငန်းရှင်နဲ့ဖြစ်တဲ့ဆိုတဲ့အချိန်ကြတော့ဒါကျွန်တော်တို့ပြည်နယ်ကလည်းအဲဒီထုတ်ပြန်ထားတဲ့အပေါ်မှာလိုက်နာမှုရှိမရှိဆိုတာကတော့ပုံမှန်ပေါ့နော်ဒါကျွန်တော်တို့အနေနဲ့လည်းသွားရောက်ကြည့်ရှုစစ်ဆေးပြီးမှပေါ့နော်အဲဒီလိုက်နာမှုမရှိဘူးဆိုရင်လည်းဒါကျွန်တော်တို့အနေနဲ့ဒါကိုလိုက်နာပြီးမှစနစ်ကျဆောင်ရွက်ကြဖို့အတွက်ကိုတောက်လျှောက်ပေါ့เนาะကျွန်တော်တို့ကြမှတ်ဆောင်ရွက်မှုတော့အဲဒီပေါင်းဆက်ဖို့တော့ရှိပါတယ်ဟုတ်ကဲ့
ကျမရေဝင်ကြီးဌာနရဲ့အင်ကာနေအစောပိုင်းထိထုတ်ပြန်ချက်အရကချင်ပြည်နယ်မှာကိုဝေကတ်ယောဂါကြောင့်တည်ဆောင်းသူတအုပ်အပါအဝင်ကုသခံရသူအတိပြုလူနာ646ဦးရှိပါတယ်ရှင်ကျမအက်ကနွန်ပါ VOA အတွက်တင်ပြပို့တာဖြစ်ပါတယ်